ลามินโนวาลาจูเกาเวมาโรฮิงญาคุซลีลองเรวินยาวชิมเปนโกจูเปนเนเรจองเปียวปะบะเมจนอตันไนบะรคันปินเนเมียวปันยามุสลิมเรเมียวซูชิยาเดตาเรปาเวนปินเนเมียวโรซิตรินเนยางกงโลเมียวจีเดมาปาโรฮิงญาคุซลีเรวินยาวชิมเปนโกจูเปนเนจาราบะรคันปินเนกะบูดีรองมองดอนเนซิตรินเมียวเนเดมาปินเนลอดอนเนเนียเนปิดูลอดอตงเนียด้วยชิมเปนเมียวคุซลีลองเรโกมีซีเยนเต็งเต็งทาเรโลเลมองดอคันปิดูลอดอคุซลีลองเพวินยาวชิมเปนเมดิโมคราซีเนลอคุนเยปาร์ตี้องกะทาอ နော်အဲ့တော့ပြည်သူလူထောင်မှာမောင်းတော်တယောက်ဘုဒ္ဓတော်တယောက်စစ်တွေတယောက်ရန်ကုန်ဘက်မှာ3-4ရက်လောက်ရှိမယ်အများစုကတော့ဒီတိုင်းအစင်းမှာပဲပြင်မယ်ကျွန်တော်ဒီကိုပြောင်းတာကြာပြီအဲ့ဒါလက်ရှိတနယောက်ရထားလဲပြင်တယ်ဆိုတာမသိသေးပါနေစံတော့3ရက်ရှိမယ်ရခိုင်မှာကျွန်တော်များများမပြင်ပါမပြင်သေးဆိုတာအကြောင်းအမျိုးမျိုးပေါ့နော်ဆရာလူဒီကလာကျောက်စိတ်ပြည်နိုင်ဝင်နေတယ်တနိုင်ငံရေးလောကတွေဝင်ပြင်းတယ်လို့နည်းနေတယ်အဲ့ဒါကြောင့်ပ
ါဒီမိုကရေစီနဲ့လူခွင့်ရေးပါတီကို2012ခုနှစ်မှာဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပြီး2015ရွေးကောက်ပွဲမှာကိုစိုးရိမ်လောင်းကြီးတင်သွင်းခဲ့မှုပဲတည်ထောင်စိုးရွေးကောက်ပွဲကော်မရှင်ကခွင့်မပြုခဲ့ပါဘူးဒီတစ်ချိန်ရွေးကောက်ပွဲမှာလည်းကိုစိုးရိမ်လောင်းကြီးတင်သွင်းထားပေမဲ့ခွင့်ပြုမပြုဆိုတာမသိရသေးပါဘူးရွေးကောက်ပွဲမှာရှင်ပြန်ခွင့်ရဖို့မရေရာရှင်နေနဲ့ကြုံနေရတယ်လို့မကြသေးခင်နှစ်တွေတုန်းကဘာသာရေးလူမျိုးရေးကွေးပြားမှုတွေကိုရှေခံတဲ့ပဏိပခတွေကြုံခဲ့ရတယ်လို့လက်တလော့မှာလည်းစီရေးတင်းမှမှုတွေကြီးထောနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲအတွက်စင်ခေါ်မှုတွေရှိနေတယ်လို့လည်းဦးကျော်မင်းကပြောပါတယ်
ပြန်ပြလို့ရတယ်ဆိုတော့ဒေသတည်ငြိမ်မှုမရှိဘူးလေဟုတ်လားဟိုအဖွဲ့စည်းတွေအများကြီးလှုပ်ရှားနေတဲ့နေရာပါနော်အဲဒီလှုပ်ရှားနေတဲ့ကြားမှာကျွန်တော်တို့ဝေလန်းကြောင်းတိုင်းသွားမယ်လို့သွားမယ်ဆိုတော့ပြောခက်တယ်ပေါ့ဗျာဘုံမှာဆင်းနေသွားပြီတော့စီရင်ရေးလုပ်ရင်ဘယ်လိုလာမယ်ဆိုတော့ခံမလို့မရဘူးအဲ့ဒါပါဆိုရင်စေကအဲ့ဒါပါ
ရွေးကောက်ပွဲအတွက်စင်ခေါ်မှုတွေရှိနေပေမဲ့ရိုဟင်ဂျာတွေများပြားနေထိုင်ကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာထောက်ခံမှုတွေအကောင်းနိုင်တယ်လို့လည်းကိခတ်တွေကခန့်မှန်းကြပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာမွတ်စလင်တွေအနေနဲ့နိုင်ငံသားဖြစ်ခွင့်ရရဲ့ကန့်သတ်ချက်တွေရှိနေတာကြောင့်မေးပေးခွင့်ရနိုင်မဲ့သူရေတွက်ပေါ်မှာလည်းမူတည်နိုင်တယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲလေးလာဆောင်ကြည့်ရေးအဖွဲ့ပြောခွင့်ရဦးခိုင်ကောင်းဆန်ကပြောပါတယ်။အဲ
အဲ့ဒါဆိုကျွန်တော်တို့ကတော့နည်းနည်းပြောရခက်တာပေါ့။ဘာကြောင့်လဲဆိုတော့သူတို့ရဲ့ဒီနိုင်ငံသားကန့်သတ်ဆိုင်မှုကဘယ်လောက်ရှိလဲဆိုတာကနေနေခက်တာပေါ့နော်ပြောရတာခက်မယ်နောက်တစ်ခုကဒီဘူးတီတော်လိုနေရာဆိုရင်တော့ဘူးတီတော်လိုမဟုတ်တော့လို့မျိုးဘူးဆိုရင်သူတို့ဟိုမှာနိုင်ငံသားကဲ့သို့ကြီးတဲ့လူတွေများတယ်လို့ကြားတယ်ဆိုတော့ဘူးတီတော်ကဘူးတော်ကဒီလေသဘာဝညာရနိုင်တယ်လို့တော့ပြန်တာပေါ့
ပြီးတဲ့2015ရွေးကောက်ပွဲမှာရှင်ပြန်ခဲ့တဲ့ကိုစလီလောင်းတွေထဲမှာမွတ်စလင်ကိုစလီတွေမပါခဲ့တဲ့အာနာယအမျိုးသားဒီမိုကရေစီဖွဲ့ဆောင် NLD ပါတီဟာလည်းဒီနေ့မှာတော့မွတ်စလင်ကိုစလီ2ယောက်ပါဝင်လာခဲ့ပါတယ်ဒီမိုကရေစီနဲ့လူခွင့်ရေးပါတီအတွင်းမှဦးကျော်စိုးအောင်ကတော့နိုင်ငံရေးမှာမတူကွေးပြောတဲ့သူတွေပုံမပါဝင်ခွင့်ရမယ်ဆိုရင်လူခွင့်ရေးပြဿနာတွေကိုတစ်ဖက်တစ်လိုင်းကဖြေရှင်းနိုင်လိမ့်မယ်လို့ပြောပါတယ
်ကျွန်တော်တို့ကတော့အတီးကဟိုပါပေါ့နော်ကျွန်တော်တို့နိုင်ငံမှာနိုင်ငံသားကွေးတွေဆိုတော့ဆုံးရှုံးနေတာရှိတယ်ဖိနစ်ကန်တွေများနေတယ်လူခွင့်ရေးသူပေါင်းနေခံနေရတာလည်းရှိတယ်လူတွေသူ့အခွင့်အရေးတွေဆုံးရှုံးနေတာလည်းရှိတယ်အဲတကယ်လို့ကျွန်တော်တို့ပါတီကလူတော်ကိုယ်စားလှယ်တွေရည်ရှိခံလိုက်ရတယ်ဆိုရင်ခုနသက်သက်လုံးကပြောပြတဲ့အဲဒီဆုံးရှုံးခံနေရတဲ့ဟာတွေကိုကျွန်တော်တို့ဦးစားပေးပြီးတော့အကောင့်တွေပေါ်ပွေးဖို့ကျွန်တော်တို့ကြိုးပမ်းသွားမယ်အတန်တွေထုတ်ပေးမယ်လူတော်နဲ့လည်းကျွန်တော်တို့ညီနိုင်ပြီးတော့အဲ့ဒါကိုစူးစမ်းပြီးမှဆိုပြီးတော့ကျွန်တော်ရည်ရှိပြီးတော့မူဝါဒချထားတယ်
ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်ကလုံခြုံရေးကိစ္စခန့်တွေကိုစီနိုင်တိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာအစွန်းရောက်အုပ်စုကိုလိုင်းလိုင်းရှင်းလင်းရမှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကကြီးလေတဲ့လူခွင့်ရေးရှုဖော့မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကဆွဆွေးထားပြီးလူနည်းစုတွေကိုဖိနှိပ်မှုတွေအဆုံးသတ်ဖို့နိုင်ငံသားခွင့်ရေးတွေပေးဖို့လည်းတိုက်တွန်းနေကြတာပါရိုဟင်ဂျာဆိုတဲ့အုံလုံးကိုတရုံဝင်တိမမပြုတ်တဲ့မြန်မာအစိုးရနဲ့တပ်မတော်ဖက်ကတော့နိုင်ငံတကာနဲ့လူခွင့်ရေးဖွဲ့တွေဆွဆွေးနေတဲ့လောက်လူခွင့်ရေးရှုဖော့မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့အခြေခံခွင့်ရေးတွေကိုလည်းဥပဒေနဲ့ညီခံစားခွင့်ပြုထားကြောင်းပြောဆိုထားပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတဒိန်ပေးပို့ထားတာပါ